အခုထိုင်းနိုင်ငံမှာလူသတ်မှုနဲ့တည်ထောင်စီရင်ခံထားရတဲ့မြန်မာလူငယ်နှစ်ဦးရဲ့အယူခံအခြေအနေကိုပြောပြပေးပါဦးမယ်။ထိုင်းနိုင်ငံမှာမြန်မာရွှေ့ပြောင်းအလုပ်သမားလူငယ်နှစ်ဦးကိုလူသတ်မှုနဲ့တည်ထောင်ချမှတ်ထားတဲ့အမှုမှာအယူခံခြေပခွင့်ပေးထားတဲ့သတ်မှတ်ရက်ကိုကျော်လွန်သွားပြီဖြစ်ပါတယ်။တရားခံအကျိုးဆောင်ရှေ့နေတွေကတရားလူဘက်ကအားနည်းချက်တွေကိုထောက်ပြပြီးအယူခံလွှာတင်ခဲ့တာကို၉ချိန်မြောက်စစ်ဆေးခဲ့ပြီးတဲ့နောက်အစိုးရရှေ့နေတွေဘက်ကခြေပခွင့်ပေးထားတဲ့ရက်မှခိုင်လုံတဲ့တင်ပြချက်မျိုးတင်ပြပေးနိုင်ခြင်းမရှိခဲ့တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမာကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်။လက်ကျော်လူသတ်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားရွှေ့ပြောင်းလူသမားနှစ်ဦးကိုတည်တံပေးလိုက်ပြီးတဲ့နောက်မှာတော့တရားခဏ်ဒီရဲ့အကျိုးဆောင်ရှေ့နေတွေကအယူခံတရားရုံးမှာစာမျက်နှာ198မျက်နှာပါတဲ့အယူခံဖြည့်ရှင်းချက်တွေနဲ့တရားလိုဘက်ကအားနည်းချက်တွေကိုတင်ပြထားတာပါဒီအတွက်အယူခံတရားရုံးကနေအစိုးရရှေ့နေတွေဘက်ကိုပြန်လည်မေးခွန်းထုတ်ခဲ့တာကြောင့်အစိုးရရှေ့နေတွေဘက်ကခြေပချက်တွေပို့ခဲ့တာဟာအခုဆိုရင်၉ချိန်ရှိခဲ့ပါပြီဒါပေမဲ့ကျင်းနဲ့လောက်တဲ့ခြေပချက်တွေမရတဲ့အတွက်အယူခံတရားရုံးကနေနိုဝင်ဘာလ10ရက်နေ့ကိုနောက်ဆုံးထားခြေပခွင့်ပေးဖို့ဆုံးဖြတ်ထားပေမဲ့အစိုးရရှေ့နေတွေဘက်ကနောက်ဆုံးအချိန်ထိတင်ပြနိုင်ခြင်းမရှိခဲ့ဘူးဆိုပြီးတရားခဏ်ရဲ့အကျိုးဆောင်ရှေ့နေဥအောင်မျိုးတန်းကပြောပါတယ်
။ရုံးအချိန်ဖြစ်တဲ့ညနေ9နာရီအထိမှာထိုင်းအစိုးရရှေ့နေဘက်ကဒီနောက်ဆုံးဒီအယူခံနဲ့ပတ်သက်တဲ့ဆောင်ရွက်ချက်သူတို့ဘက်ကတရားမကျေစာကိုမတင်နိုင်ခဲ့ဘူး
။အခုလိုမျိုးအစိုးရရှေ့နေတွေဘက်ကနေအယူခံတရားရုံးရဲ့သတ်မှတ်ရက်မှာခြေပချက်တွေမတင်ပြနိုင်တဲ့အတွက်အယူခံတရားရုံးအနေနဲ့ဘလို့မျိုးရှေ့ဆက်ဆောင်ရွက်နေပါသလဲလို့မေးတဲ့အခါမှာတော့ရှေ့နေဦးအောင်မျိုးတန်းကအခုလိုပြောပါတယ
်မတင်နိုင်တော့တရားသူကြီးအနေနဲ့ကအဲ့ဒီတရားရုံးရဲ့အခြားနေရာတွေမှာတရားရုံးရဲ့အခြားနေရာတွေမှာအစိုးရရှေ့နေနေနဲ့တင်ရတာရှိသလားဆိုတာကိုဒီနေ့ဆက်ရှင်းမယ်တဲ့တကယ်လို့မရှိဘူးဆိုရင်အယူခံတရားရုံးအနေနဲ့ထိုင်းနိုင်ငံတောင်ပိုင်းမှာရှိတဲ့အမှတ်ရှိအစိုးရရှိနေရုံကိုအကြောင်းကြားပြီးတော့ရှေ့ပတ်ထက်မှာအကြောင်းကြားပြီးတော့အဲ့ဒီဆောက်လက်တည်မှုတက်ကိုအတီးပြေးအကြောင်းကြားမယ်ဆိုတာကိုအမိန့်ချလိုက်ပါတယ်ဒီ high court တို့အဒီအချင်းမြင့်တရားရုံးတွေကပန်ကန်တိကျစွာဆုံးဖြတ်တတ်တယ်အဲ့ဒီခါမှာတရားရုံးမှာတစ်ဖက်ဖက်ကနေလိုအပ်တာမျိုးနဲ့သူကအမိန့်မချခြင်းသူတို့ကြိုက်တဲ့အမိန့်ချမှာပဲဒါပေမဲ့အားလုံးပြည့်စုံစေခြင်းနဲ့ပေါ့ဟိုအင်္ဂလိပ်ဘက်ကရောအစိုးရရှိနေဘက်ကရောဆက်ရဆက်ရနေပြည့်စုံစေခြင်းနဲ့ဆက်တဲ့ပုံမျိုးပဲ
ပြီးခဲ့တဲ့2016ခုနှစ်မေလ23ရက်နေ့ကတော့တရားခံအကျိုးဆောင်ရှေ့နေတွေရဲ့အယူခံတင်ပြတဲ့စာရွက်စာတမ်းတွေကိုအယူခံတရားရုံးကနေလက်ခံခဲ့တာပါဒီနောက်မှာတော့ခိုင်လုံတဲ့အချက်လက်တွေရဖို့အတွက်ပြန်လည်ခြေပနိုင်ဖို့အရေးအစိုးရရှေ့နေတွေကိုအပြန်အလှန်မေးခွန်းထုတ်ခဲ့ပြီးအချက်လက်တောင်းခံနေခဲ့တာ၉ချိန်ရှိသွားပြီဖြစ်တယ်လို့အယူခံတရားရုံးကခြေပခွင့်အခွင့်အရေးပေးတဲ့နောက်ဆုံးရက်လဲကျော်လွန်သွားခဲ့ပြီဖြစ်ပါတယ်မြန်မာရွှေ့ပြောင်းလူသမားခမ်းမန်းကြီး4000လောက်အလုပ်လုပ်ကင်နေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရပ်ပိုင်းအတွင်းမှာပဲဖမ်းဆီးခံခဲ့ရတဲ့မြန်မာလူငယ်2ယောက်ကတော့တပ်ဖြတ်မှုကျူးလွန်ကြောင်းအစိုးရပိုင်းမှဝန်ခံပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့နှိပ်စက်မှုတွေကြောင့်ဖြောင့်ချက်ပေးခဲ့ရတာဖြစ်တဲ့အကြောင်းတရားရုံးမှာထွက်ဆိုခဲ့တာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာလူတက်မှုနဲ့တရားစွဲဆိုခံထားရတဲ့မြန်မာလူငယ်2ဦးကိုတော့တနှစ်ကျော်ကြာကောဆမွေအချင်းထောင်မှာဖမ်းဆီးထားပြီးကောဆမွေတရားရုံးကနေအမှုခွနမှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်တည်တံပေးခဲ့ပြီးဘန်ခွန်အချင်းထောင်မှာထိန်းသိမ်းထားပါတယ်ရှင်
။မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်။